November 4 ရက်ဗုဒ္ဓဟူးနေ့ညဘက်အတွက် VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်ကျွန်မဆုမြတ်မောင်မအခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲရလဒ်ကနေမြန်မာနိုင်ငံအပေါ်တက်ရောက်လာနိုင်တဲ့အခြေအနေတွေကိုကြည့်ကြရအောင်ပါလက်ရှိအတန်လွှင့်နေတဲ့အချိန်အထိကိုအမေရိကန်ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေတရားဝင်ထွက်မလာသေးပါဘူးဒါပေမဲ့ဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးတုံးသက်သူဦးတင်မောင်တန်းကအခုလိုတုံးသက်ပြပါတယ
်ရေဘူးအဖြစ်တော့ဆက်မှာနိုင်ငံကြီးကိုယ်တော်သိစိတ်ဝင်စားဟုတ်ဒါမဲ့တရားကိုယ်တော်စိတ်ဝင်စားတယ်တခြားနိုင်ငံတွေကိုလည်းဒီမိုကရေစီဖြစ်ဖို့တိုးတက်မှုနဲ့ပတ်သက်ပြီးတော့လည်းအဲစိတ်ဝင်စားမှုနည်းတယ်အဲတော့ဒီမိုကရက်ပါတီကဘိုင်ဒန်တို့ကတော့ကမ္ဘာမှာဒီမိုကရေစီဖြစ်ဖို့ရေးကလည်းအလားတူအလေးပေးတဲ့ကိစ္စတစ်ခုဖြစ်တယ်ဒါကြောင့်ဒီမိုကရေစီလှုပ်ရှားမှုအတွက်ဆိုလို့ရှိရင်တော့ဒီမိုကရက်ပါတီတံတားလောင်းဖြစ်တဲ့ Biden တက်လာတာကမြန်မာဒီမိုကရေစီရေးကိုအများကြီးအထောက်အကူပြုလိုက်ပဲထင်တယ်လူခွင့်ရေးကိစ္စတွေမှာလည်းအထောက်အကူပြုလိုက်ပဲလို့ထင်တယ်
အဲ့တော့တကယ်လို့ဆရာပြောခဲ့သလိုပဲဒီမိုကရက်တစ်တံတားလောင်း Joe Biden သာဒီတံတားဖြစ်လာပြီး American မှာအစိုးရအသစ်ဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းအလဲတွေကဘလို့အပြောင်းအလဲတွေဖြစ်လာမယ်လို့ဆရာသုံးသပ်ပါလဲရှင
်ရေဘူးအားဖြင့်တော့အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်နေတဲ့ကိစ္စကတရုတ်နဲ့ဆက်ဆံရေးကိစ္စတခုရှိမယ်ဒေတာရဲ့အမှားအပြောရပေါ့နောက်တစ်ခုကရခိုင်ရောက်ပိုင်းကိစ္စတခုရှိမယ်ပေါ့နော်အော်ဒေတာရဲ့အမှားအပြောရပြောလို့ရှိရင်တော့တရုတ်ကိုပြန်ပြီးဟန်ချက်ချိန်ကြီးဖို့ဆိုတာကဒီမိုကရက်နဲ့ရီပဘလစ်ကန်ကြားမှာတိတ်တော့ကွာဟာရှိလာမယ်မထင်ဘူးနောက်တစ်ခုစလုံးကအများသောအားဖြင့်မြန်မာနိုင်ငံကတရုတ်ဘက်ပြုတ်ရင်ဝင်တဲ့ကိုရောက်သွားမှာရှုကြတဲ့အတွက်ကြောင့်မလို့အဲ့ဒါကိုတနည်းနည်းနဲ့ပြန်လဲအချိန်ကြီးဖို့လောက်ကြာတာရှိတယ်အထူးသဖြင့်တရုတ်ရဲ့ဒီပတ်လန်းပေါ့နော်ကိုပြန်ပြီးထိန်းကြီးဖို့အတွက်အိန္ဒိယနဲ့မြန်မာထိုင်းလင်းဆက်သွယ်ဆက်ဆံရေးပုံပြီးကောက်အောင်ဆောင်ရွက်ဖို့လမ်းကြောင်းတွေပြန်လဲချိန်ကြီးဖို့လည်းအဲစဉ်းစားနေတာစီစဉ်တာတွေရှိတယ်လို့သိရတယ်ပေါ့နော်အဲဒါကတော့တရုတ်နဲ့ပတ်သက်ပြီးပြန်လဲအကြက်ထိန်းကြည့်ဖို့ပေါ့နော်မြန်မာနိုင်ငံကတော့တရုတ်ဘက်ကပါမတော့အတက်နိုင်ဆုံးအဲပြန်လဲပြီးတော့လုပ်ငန်းစီစဉ်နေချပြီးဆောင်ရွက်နိုင်မယ်လို့ယူဆရတယ်ဒါကထရမ့်နဲ့ဘိုင်ဒန်နဲ့ရောက်စလုံးကြားမှာတိတ်အကွာဟာတော့အရှိလာမယ်မထင်ဘူးရေဘူးအဖြစ်ပြောရင်ထရမ့်မှာနိုင်ငံကြီးတွေရဲ့ပါဝါကိုပဲအဓိကထားတယ်နိုင်ငံငယ်တွေရဲ့အနေထားကိုသိပြီးတော့ထည့်သွင်းနေမရှိဘူးနောက်ပြီးတော့သူ့လက်ထက်မှာနိုင်ငံရေးဝန်ကြီးဌာနရဲ့ဩဇာတရားမှုဌာနတွေရဲ့ဩဇာတရားမှုကရေပူးရအဖြစ်မရှိဘူးသူလုပ်ချင်တာကိုလုပ်တယ်ဒါကြောင့်မလို့မြန်မာနိုင်ငံမှာထရမ့်တက်လာတာနဲ့တရုတ်ကိုဆန့်ကျင်ပြီးမြန်မာကိုပဲပုံပြီးဩတော့မလို့ပျော်လင့်ကြီးနေတာတွေကဒီဘက်မှာကျွန်တော်တို့တွေ့နေရတာ ਨੇ တော့သိပြီးမကြိုက်ဘူးလို့ပြောရနေတယ်။နောက်ရခိုင်ပြောက်ပိုင်းကိစ္စပေါ့။ရခိုင်ပြောက်ပိုင်းကိစ္စမှာလူခွင့်ရေးနဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တဲ့အတွက်ကြောင့်မလို့ဒါကလူခွင့်ရေးတောင်းကနေပုံပြီးကြည့်နေမယ်။အဲ့ဒီအတွက်လည်းအဲပံ့ပိုးမှုပုံပြီးအပြင်းနိုင်စရာအကြောင်းရှိတယ
်။အဲ့ဒါကဆရာဘိုင်ဒန်တကယ်လို့တက်လာခဲ့မယ်ဆိုရင
်ဘိုင်ဒန်တကယ်လို့ဒီမိုကရက်တစ်ပါဒီမိုကရက်တစ်တပ်တော်လောင်းတက်လာခဲ့မယ်ဆိုရင်ဘိုင်ဒန်တက်လာခဲ့မယ်ဆိုလို့ရှိရင်ဒါပေမဲ့ဘိုင်ဒန်တို့ဟာပထဝီနိုင်ငံရေးကိုပို့ပြီးတော့စဉ်းစားတယ်နောက်ပြီးတော့ဒီနိုင်ငံရေးဝန်ကြီးဌာနပေါ့ဌာနတွေရဲ့တက်ရောက်မှုကိုလည်းပို့ပြီးအလေးထားတတ်တယ်ဒါကြောင့်မို့ဒါကိုလည်းတရုတ်ရဲ့ဆက်ဆံရေးနဲ့ချိန်ညှိပြီးတော့ဆက်ဆံနိုင်မယ်လို့ထင်ရတယ်ဒါကဟိုနောက်ပြီးတော့ဟိုကြိုပြီးတော့နည်းနည်းဘိုင်ဒန်တို့ကပြောလို့ရတယ်။ဥမာနိုင်ငံရေးဝန်ကြီးဌာနဌာနတွေကဘယ်လိုစဉ်းစားလဲ။နောက်သူတို့စဉ်းစားမှုဘယ်လိုရှိတယ်။သူတို့ချိန်ကြည့်တာဘယ်လိုရှိတယ်ဆိုတာကြိုပြီးစဉ်းစားလို့ကြိုပြီးပြောလို့ရနိုင်တဲ့အတွေ့အကြုံမလို့တစုံတရာအလုပ်လုပ်လို့ဘိုင်ဒန်ကရနိုင်တယ်။ထရမ့်ကနည်းနည်းခက်လိမ့်မယ်။အလုပ်လုပ်ရတာလည်းခက်လိမ့်မယ်။ဒီမြန်မာသူဘယ်လိုရည်တည်မလဲဆိုတာလည်းပြောဖို့ခက်လိမ့်မယ်။ရေဘူးရအဖြစ်တော့နော်ဆက်မှာအထူးသဖြင့်ဒီဟိုဒီဘူစတာမျိုးစန့်ကျင်တဲ့စိတ်စုံတရားရှိတယ်ဆိုတဲ့အတွေ့အကြုံမလို့နော်ဒီပုံမှာ 情况下表露阿姆拉罗身上这里的事，特别这番嘛叫做不顾一阿皮表露事业，所以阿里边阿罗不退机的呢，实际上伊个呢，出嘛都是高高木木心里边的。哎喽，阿里人家呢，实际上伊里有边记录事业，阿里不顾一实际上木，千那绝望木有，我啥记忆的啊？不必咯，阿老人家生下彻底不嘛，不必都要得他。对呀的，出去穿了牛毛马都要得了，天呐！大家们，变为前几年了，怎么看得不到老王的马来人在不比了电脑高毛来没了，天呐！老些生来生哪部吧？马来人语言表，语言表啊，毕业的啊，这个情感比生哪没，得不到也逆差的过了，变太多没说言。马来人 democracy 啊。那手抓不，阿拉拉么细骨都么表来，大家么阿拉么枪毙表没，吃老家伙枪毙表没，那么 democracy 啊越啊突然，得不到也啊逆差，那么呢自由也逆差，也还没有把给啥的，阿拉老家伙钱表没收入线咯 ，democratic party 也，大不拉拢得啦啦，那么人家在不比高内面都听。
ဟုတ်ကဲ့ပါဆရာ။နောက်တစ်ချက်ထပ်မေးချင်တာကအခုဒီအမေရိကန်မှာလုပ်နေတဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မြန်မာတွေရဲ့စိတ်ဝင်စားမှုပေါ့နော်။ဆရာအနေနဲ့ဒီရွေးကောက်ပွဲပေါ်မှာမြန်မာပြည်ကနေပြီးဘယ်လောက်စိတ်ဝင်စားတယ်လို့ဆရာအနေနဲ့မြင်လဲ။နောက်တစ်ခုကဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေမြန်မာပြည်မှာလည်းမကြခင်မှာဒီနိုဝင်ဘာ6ရက်နေ့ဆိုရင်ရပ်ပိုင်းအတွင်းမှာပဲဒီရွေးကောက်ပွဲကျင်းပတော့မယ်လေ။ဆိုတော့ဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေရောဘယ်လိုမျိုးအတူယူစရာတွေရှိတယ်လို့ဆရာအနေနဲ့မြင်ပါလဲရှင်။
မယေဘူးအားဖြင့်တော့ဟိုလိုအတူယူရဲဆိုတာအထက်ပေါ့နော်ဟိုကျွန်တော်တို့ကနိုင်ငံတွေကိုအတူယူရမယ်လို့ဆိုလိုချင်တာမဟုတ်ပါဘူးဒါပေမဲ့အရေးကြီးတာကတော့ရွေးကောက်ပွဲတစ်ခုကိုငြင်းငြင်းချမ်းချမ်းတည်တည်ငြိမ်ငြိမ်နော်မြတ်မြတ်တာတာနဲ့ဖြတ်သန်းဖို့ပါပဲဒီချက်တွေလှုပ်ဆောင်တဲ့နေရာမှာတော့တော်တော်လေးကောင်းမွန်လာတွေ့ရတယ်မြန်မာနိုင်ငံမှာလည်းအဲ့လိုလှုပ်ဆောင်ခဲ့တာကောင်းပါတယ်2015ရွေးကောက်ပွဲဆိုရင်ဒါရွေးကောက်ပွဲမှာတော်တော်မြတ်မြတ်တာတာတော်တော်လုပ်ဆောင်သွားတာပေါ့နော်ဒါတို့တော့လေလုပ်ကင်ကြတဲ့လူတွေမှာအုပ်ချုပ်ရေးအတွေ့အကြုံမရှိသေးတာကြောင့်မလို့ကလည်းတကြောင်ပေါ့နော်နိုင်ငံရေးအမြင်ရတယ်ရေးကောက်ပွဲကော်မရှင်ကိုကြည့်ရတယ်နိုင်ငံရေးမြင်အားနည်းတယ်ဆိုတာအထူးသဖြင့်လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့အခြားသောပါတီတွေကိုစင်ဆာဖြတ်ချင်တာကျွန်တော်တို့အရင်တုန်းကစာပေသမားတယောက်အနေနဲ့ပြောရင်ကျွန်တော်တို့စာပေကင်ပေတိုင်လို့ခေါ်တာပေါ့ခုကကော်မရှင်ကကင်ပေတိုင်လို့လုပ်ချင်တဲ့ဟာတွေကိုကျွန်တော်တို့ကြားရတယ်စိတ်မကောင်းဘူးနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်တဲ့လုပ်ငန်းတွေကိုအလေးနဲ့သဘောပေါက်ဖို့အားနည်းတယ်လို့ထင်တယ်နိုင်ငံတကာရန်ပုံငွေစီးဆင်းပုံတွေကိုနားလည်မှုအားနည်းတယ်လို့ထင်တယ်အဲ့ဒီအဖွဲ့ရဲ့အဲ့ဒီလိုစောင့်ကြည့်မှုရဲ့နိုင်ငံရေးသက်ရောက်မှုနိုင်ငံရေးသဘောတဘာဝဘလောက်ကြီးမားတယ်ဆိုတာကိုနားလည်မှုအားနည်းတယ်လို့ထင်တယ်ဒါတွေကနိုင်ငံရေးအဆင့်ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်တဲ့မူဝါဒဆိုင်ရာကိစ္စတွေဖြစ်တယ်ပြီးရင်ပြည်နှင်းနိုင်ငံရေးကပြောရမယ်ဆိုလို့ရှိရင်လေနော်34ပါတီကတက်မတော်ကိုသွားပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြောတာအဲယုံလေးဗီဒီယိုဝင်ထွက်တာနော်တက်မတော်ကဝယ်ဦးစည်းချုပ်ကကျွန်တော်တို့ဒီအချိုးအကျကိုစားပြုမှုစနစ်ဆိုပြီးအာဏာပြန်လည်ရယူရေးအတွက်ဥတည်ပြီးတော့ပြောကြားနေတာလေဒါတွေကိုမမြင်ဘဲနဲ့ဒါတွေကိုအလေးထားတော့မှမသိဘဲနဲ့ကော်မရှင်ကနိုင်ငံရေးအရာမချိန်နိုင်ခဲ့တာကတော့အကြီးအကျယ်အားနည်းမှုလို့ဒီမှာရွေးကောက်ပဲဒါဒီနေ့ရွေးကောက်ပဲကိုမှဒီဝင်ပန်းရမှာပဲ။တော့ဒါကလည်းနားလည်လို့ရပါတယ်။အတွေ့အကြုံရှိလို့တဲ့ကြောင့်ပေါ့။ဒါပေမဲ့နိုင်ငံရေးသမားတယောက်အနေနဲ့နိုင်ငံရေးရာထူးရထားတဲ့လူတယောက်အနေနဲ့ဆိုရင်တော့နိုင်ငံရေးစဉ်းစားဓာတ်ပုံမျိုးတော့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်။
ဒီ American ရွေးကောက်ပွဲကိုပြန်ကြည့်မယ်ဆိုရင်ရွေးကောက်ပွဲမတိုင်ခင်တုန်းကတော့ဒီသမ္မတဘက်ကရော Democratic သမ္မတလောင်း Joe Biden ဘက်ကရောမျိုးစုံတွေမဲဆွယ်ပြောကြားမှုတွေရှိတယ်။ဒါပေမဲ့လည်း American မှာကအဖွဲ့အစည်းတွေခိုင်မာတယ်ရွေးကောက်ပွဲသူ့ဘာသူလှုပ်ဆရာရှိတာကိုလှုပ်သွားတယ်သတင်းမီဒီယာတွေကလည်းလွတ်လွတ်လပ်လပ်ပြောကြတယ်ဆွေးနွေးကြတယ်ဆိုတော့အဲ့လိုမျိုးကိစ္စတွေကိုရောမြန်မာနိုင်ငံအနေနဲ့အကောင်ဘက်ကနေပြီးတော့မြင်ပြီးတော့အဲ့လိုမျိုးလိုက်ပြီးလှုပ်တင်တယ်လို့ရောဆရာပြောချင်လားရှင့်
ကျွန်တော်ခေါ်စိုးစောပြောသွားတယ်လို့စိုးစောပြောတယ်လို့ပဲပေါ့နော်ဘလို့အဖဲကျွန်တော်တို့စိုးရိမ်စိတ်ကြီးရလေးပါတယ်ပေါ့လို့လဆိုပြောဆိုပြီးပေးလိုက်လို့ကျွန်တော်ဘာဖြစ်မှာလဲပေါ့ဒါနိုင်ငံရေးရစဉ်းစားပေါ့နော်ပထမမူရပြောရမယ်ဆိုလို့ရှိရင်လို့လဆိုပြောဆိုမယ်ဒီမိုကရေစီရွေးမယ်ဆိုရင်တိတ်ယူကြည့်ပြောဆိုခွင့်ရှိဖို့လိုအပ်တယ်ဒုတိယအားဖြင့်လက်တွေ့သက်ရောက်မှုဟာဟောစိုးရိမ်မိမိစိုးရိမ်တလောက်ဖြစ်မှာမဟုတ်လို့လားတစ်ချက်စဉ်းစားတတ်ဖို့လည်းလိုတယ်နော်ချိန်မှုချိန်တတ်ဖို့ဒါကြောင့်မို့ကျွန်တော်ခုနကတည်းကပြောတာပေါ့နော်နော်ကော်မရှင်အနေနဲ့နိုင်ငံရေးရစဉ်းစားတတ်ဖို့အားနည်းတယ်ပြီးလို့လက်တွေ့သက်ရောက်မှုပုံမှာချိန်မှုလည်းအားနည်းတယ်လို့ကျွန်တော်ဒါမှမပြောတာ
မြန်မာနိုင်ငံရေးသုံးသပ်သူဦးတမောင်တန်းကိုကျွန်မဆုမြတ်မောဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်